မြန်မာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကရွေးကောက်ပွဲတွေကိုငြင်းငြင်းကြမ်းကြမ်းကျင်းပပြည်စည်းသွားပေမဲ့မတမာမှုတွေမမျှတမှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အငင်းပွားမှုတွေတိုင်တန်းမှုတွေဆက်လက်ထွက်ပေါ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမိခါပါ ဒီလနိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်မှာမတမာမှုတွေမမျှတမှုတွေရှိနေတယ်ဆိုပြီးအနိုင်ရအန်အယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဓိကအတိုက်ခံပါတီဖြစ်တဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့တိုင်းရင်းသားနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တို့အပါအဝင်နိုင်ငံရေးပါတီအချို့ကအငင်းပွားတာတိုင်တန်းလာပြီးရှိနေတာပါ NLD
ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ရွေးကောက်ပွဲဆိုင်ရာအငင်းပွားစရာတွေနဲ့ပတ်သက်လို့အချက်လက်တွေစုဆောင်နေတယ်လို့ပြောပါတယ်။
မရှိဘူးဆိုရင်ကျွန်တော်လူ၅၀လောက်တော့ရှိလိမ့်မယ်ကျွန်တော်တို့ဒီရွေးကောက်ပွဲပြင်မှုဆိုင်ရာပေါ့ဟိုနေ့တော့မဟုတ်ဘူးเนาะတရားမဲ့ပြုခြင်းမှုတော့မဟုတ်တရားမဲ့ပြုခြင်းမှုကတော့ဒီကနေ့မှာပါကျွန်တော်တို့တွေ့သလောက်ကတော့ကျွန်တော်တို့ဘက်ကတ
ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးကျော်ဆန်းကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာမှမျှတာတဲ့လုပ်ရက်တွေကြကြပြန့်ပြန့်ရှိခဲ့တာကြောင့်တာဝန်ရှိသူတွေကိုတိုင်ကြားဖို့အထောက်အထားတွေအချက်လက်တွေစုဆောင်းနေတယ်လို့ပြောဆိုထားပါတယ်
။တန်ခွက်လုံးဟာတိုင်ကြားလာပေါ့228ခုကိုစားလာမဲပေးခြင်းဆိုတဲ့ပြဿနာကျွန်တော်နေရာတော်တော်များများမှာတွေ့ရပါတယ်တိုင်ကြားခဲ့ပါတယ်တန်ခွက်ဖြစ်ပါနောက်တစ်ခုကတော့လူတူကြီးနှခါမဲပေးခြင်းဆိုတဲ့အိစာဖြစ်ဒါဒီလဲတူတင်မဲပေးတဲ့29အော်တိုဘာ29ရက်နေ့နိုမန်9ရက်နေ့ဆိုတဲ့တူတင်မဲပေးတဲ့ရက်ရှိကြခြင်းအတူတူမဲပေးပြီးကြောင်းလက်တမ်းမဆွတ်ခြင်းဒီပြဿနာတွေကနေပြောတာလူတူကြီးနှခါမဲပေးနိုင်တယ်ဆိုတဲ့အားနည်းချက်ဖြစ်ပြီးတော့လူကြီးနှခါလာမဲပေးတဲ့ဖြစ်စဉ်တွေကျွန်တော်တို့တွေ့ရပါတယ်ရက်စကားမှာမှုဖွင့်ခဲ့ရပါတယ
်ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့အတိုက်ခံ USDP ပါတီကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့တဲ့အမှုပေါင်း950ကျော်ရှိနေပြီးရဲစခန်းကိုဓာတ်ရိုက်တိုင်ကြားတဲ့အမှုပေါင်းက80ကျော်ရှိတယ်လို့နိုင်ငံရေးအတိုင်းဝိုင်းကပြောဆိုထားပါတယ်တိုင်းရင်းသားမဲဆန္ဒနယ်မြေတချို့မှာတော့ရွေးကောက်ပွဲကာလမမှန်မကန်လုပ်ရက်တွေရှိခဲ့တယ်ဆိုပြီးတိုင်တန်းတာတွေလည်းရှိနေပါတယ် SNLD ပါတီရဲ့တွဲဘက်အတွင်ရေးမှု1ဆိုင်းကျော်ညွန့်ကတော့မဲမတမာတဲ့လုပ်ရက်တွေကြုံခဲ့ရတဲ့အတွက်တိုင်ကြားဖို့ပြင်ဆင်နေတယ်လို့ VOA ကိုပြောပါတယ်
အဲမိုင်းတုံနဲ့မိုင်းဆက်မှာကတော့လည်းမိုင်းတုံမှာလူပေါင်း19,000တော့ရှိတယ်ဗျ19,000ကဒေါက်ထူမန့်မရှိဘူးမဟုတ်ဘူးနဲ့ရှိဘူးနိုင်ငံတော်ဟုတ်ကဲ့တက်တယ်ဘာလည်းမမှန်ဘူးရှိတယ်အဲမင်းစင်းနဲ့တော့တော့ကျွန်တော်တို့ကရုပ်ပေါ်မကျင်းမရှိနေတာလို့တယ်အဲဒီကိစ္စပြောတယ်မောင်းမင်းဘူးဆက်မှာဆို19,000တော့ရှိရဲဒီအဲ့မင်းစင်းတွေကလည်းရှစ်တို့လည်းမရဘူးကျွန်တော်တို့မဲပေးနေတဲ့ခါတိုင်းမဲရှိနေတဲ့ရွာတွေတောင်မှပဲချူတင်မဲနဲ့တုံးလိုက်ချူတင်မဲပေးကြတယ်ဗျာအဲ့မှာကျွန်တော်တို့မဲတာမှာတမင်းနမဲပဲရတဲ့ဟာတွေရှိတယ်ဆိုတော့ဒါတော်တော်ကိုဟောစဉ်းစားကြကိစ္စဖြစ်တယ်ပေါ့ဗျာ
ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်အငင်းပွားမှုတွေနဲ့တိုင်ကြားမှုတွေကအရင်ရွေးကောက်ပွဲတွေထက်ပိုများနိုင်တယ်လို့လဲနီယူးမြန်မာဖောင်ဒေးရှင်းရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဒေါ်မြအနန္ဒာသိန်းကဒီလိုကိုပြောပြပါဗျ
ဒီကောက်ပွဲအချို့ကလာနေဒီထိဆိုရင်ကျွန်တော်တို့ဟာ455ခုပေါ့နော်အဲ့မှာဘေးအကြောင်းအရာတွေများလဲဆိုတော့ဥမာဒီတရားမဲ့ကြည့်ချင်းမှုလိုဟာမျိုးက900ခန်းတော့ရှိရယ်ပေါ့နော်ဒီမဲမတက်မှဘူးပေါ့ဒါမှမဟုတ်ရင်မဲနဲ့ပတ်သက်လို့ဒီလိုလှမ်းမိုးမှုတွေရှိရယ်ပေါ့နော်အဲ့လိုမျိုးနဲ့ပတ်သက်ပြီးတော့ကဒီ200ခန်းတော့ရှိရယ်ဒါကတော့အဲ့လိုဒီဟိုဟာဒီကမ်ပိန်းလုပ်တဲ့အခါမှာဒီအချင်းချင်းဒီစော်ကားရန်ဆရာပါနဲ့အဲ့လိုမျိုးကတော့800ခန်းတော့ရှိရယ်ပေါ့နော်အဲ့လိုမျိုးလေးရာခိုင်နှုန်းလေးတွေနဲ့တော့ရှိလို့ရှိရဲ့ဆင်မှာမဲနဲ့ပတ်သက်ရင်တော့200ရာခိုင်နှုန်းတော့ရှိတယ်ပေါ့ဒါတော့ကျမတို့ဟိုဟာ observer တွေပို့ထားတဲ့ဒီ incident form တွေကိုပြန်ကြည့်ပါတော့နော်အရင်တစ်ကထက်တော့ပိုများလာတယ်လို့သူတို့ဟိုဟာပြောကြတယ
်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း9ပုံမှန်399မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအငင်းပွားမှုတွေကိုစစ်စစ်နိုင်ရေးအတွက်ရွေးကောက်ပွဲခုံအဖွဲ့တွေကိုဖွဲ့စည်းနိုင်တယ်လို့ဖော်ပြထားပါတယ်။ပုံမှန်400မှာတော့ရွေးကောက်ပွဲခုံအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အမိန့်တွေဟာအတိအသက်အတိဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။